ထိုင်းနိုင်ငံမှာဖြုတ်ချခံရတဲ့ဝင်ကြီးချုပ်တက်ဆင်ရှင်နာဝတ်ကိုလူငင်းချမ်းသာတွင်ပြေးအောင်ပါလီမန်မှာလှုပ်ဆောင်နေတဲ့အတွက်ဘန်ကောက်မြို့တော်မှာအခုသတင်းပတ်အတွင်းလမ်းလေပေါ်ထွက်ပြီးတော့ဆန္ဒပြပွဲတွေဖြစ်ပေါ်လာနေခြင်းရှိတယ်လို့အထူးဂရုနေလဲဖြစ်ပေါ်လာနေတဲ့အနေအထားဖြစ်နေပါတယ်သူတို့ကသူတို့တက်ဆင်အုပ်ချုပ်ရေးကိုစန့်ကျင်တဲ့ပြည်သူစစ်တပ်လို့အမည်ပေး ူတွေလူငင်းချမ်းသာခွင့်ပေးရေးနဲ့ပတ်သက်ပြီးတော့ပါလီမန်မှာအခြေတင်ဆွေးနွေးမှုစတင်ပြုလုပ်ချိန်မှာဆန္ဒပြပွဲတွေပိုးပြီးတော့ဖြစ်ပွားလာပွဲရှိနေတာပါ2006ခုနှစ်ကအဂရီလိုက်စားမှုနဲ့ဘရင်ပေါ်မလေးမစားပြုလုပ်မှုစတာတွေနဲ့စစ်တပ်ကမစ္စတာတက်ဆင်ကိုဖြုတ်ချပြီးတော့အာဏာသိမ်းခဲ့ပါတယ်နောက်ပိုင်းမှာတော့တက်ဆင်ကိုကိုကျိုးစီဝါလှုပ်ဆောင်မှုကြောင့်ထောင်ဒဏ်2နှစ်အပြစ်ပေးခဲ့ပါတယ်တက်ဆင်ကတော့ပြည်ပကိုတင်းရှောင်းပြီးတော့ခိုးလုံနေခဲ့တာပါဘူရူးနေမှာဆွေးနွေးမဲ့လူငင်းချမ်းသာခွင့်ပေးရေးကိစ္စဟာတက်ဆင်နဲ့တော့တိုက်ရိုက်မသက်ဆိုင်ပါဘူးဒါပေမဲ့အခုလှုပ်ဆောင်မှုကနေတဆင့်တက်ဆင်ကိုပါလူငင်းချမ်းသာခွင့်ပေးနိုင်တဲ့အခြေအနေထားမျိုးရောက်လာမှာကိုသူ့ကိုစန့်ကျင်တဲ့သူတွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ